မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီအုပ်ချုပ်ခဲ့တဲ့ရပောင်းတရားအတွင်တိုင်းနယ်ပြည်နယ်အသီးသီးမှာလူမှုဆန္ဒပြကန့်ကွက်မှုတွေဖြစ်ပေါ်နေခြင်း၊ကရင်ပြည်နယ်နဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအချိန်မှာပဲ KNU ဥက္ကဋ္ဌစောမူတူးစေဖို့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလိုက်နာကျင့်သုံးဖို့ရင်းငယ်ရေးကိုထိမ့်သိမ့်ဖို့နိုင်ငံရေးပြဿနာကိုလက်နက်ကိုင်နည်းနဲ့ဖြေရှင်းမဲ့အစားနိုင်ငံရေးနည်းနဲ့သာဖြေရှင်းဖို့မေလ10ရက်နေ့ကသဘောထားထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်မှုဟာအဖွဲ့အစည်းရဲ့သဘောထားဆန္ဒမဟုတ်ပဲသတိပုဂ္ဂလအမြင်သာဖြစ်ကြောင်းစစ်ကောင်စီနဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေတဲ့ KNU တပ်မ9ကပြောရေးဆိုခွင့်ရှိသူဒုတိယပုံမှုကြီးစောကလေတို့ကအခုလိုပြောပါတယ
်အဲ့ဒီစာကဒီကျွန်တော်တို့အနေနဲ့ပေါ့လေဟိုဖားပြီးတော့မှတင်တတ်တဲ့ခါကျတော့အဲ့ဒီစာကဒီအဖွဲ့အစည်းတစ်ခုအနေနဲ့ဒီဇာပေါ်လေးဆိုအားမဲ့ပုံစံပေါ်လေးဟိုစီစိတ်ပါပါမဲ့ဟာနောက်ပြီးတော့လက်မှုအားမဲ့ဟာဒီပါတဲ့ခါကျတော့ကျွန်တော်တို့အနေနဲ့စဉ်းစားမိတာကဒီစာဟာဒီအဖွဲ့အစည်းအနေနဲ့မဟုတ်ပဲလူပုဂ္ဂိုလ်ဦးတယောက်ရဲ့တော့ဆန္ဒအကြပဲလို့ကျွန်တော်တို့အဲ့လိုပဲအဲမြင်မိတယ်လေ
KNU ဥက္ကဋ္ဌရဲ့စာအရ KNU အနေနဲ့ NCA မူပေါင်းအတိုင်းဆက်သွားမယ်လို့ရေးသားထားပေမဲ့ KNU တပ်မဟာတွေဘက်ကတော့ NCA အတိုင်းဆက်သွားဖို့မဖြစ်နိုင်တော့ဘူးလို့ KNU တပ်မဟာတက်ပထုံခရိုင်အတွင်းရေးမှူးဖထိုစောစောမြင့်ကလည်းအခုလိုပြောပြပါတယ
်ရှင်တော်ကတော့ NCA တန်းကသွားလို့ရတော့ဘူးလို့ကျွန်တော်ယူဆတာပေါ့နော်ဒီကျွန်တော်တို့ဒီပြည်ခိုင်ရဆဲပြည်ရနောက်ပိုင်းမှာကျွန်တော်တို့ဒီ NCA တင်သွားနေတာကျွန်တော်တို့ဆင်းနှစ်လောက်တော့ရှိတာပေါ့နော်အဲဒါမှဆိုလို့ရှိရင်အရင်ဘောက်ဆက်နေရလို့ပြောခုနထားဆက်တည်ဘာမှအခွင့်အရေးမရခဲ့ဘူး NCA တန်းလို့သာသွားတယ်လို့ပြောတယ်ကျွန်တော်တို့ပြပြတဲ့အခွင့်အရေးကကျွန်တော်ဗေဒခံနေတယ်ပြီးလို့ရှိရင်တက်တင်တက်တင်တက်တွေ့တဲ့ကိစ္စတော့ဒီလိုမှလက်ခံလို့မရတာ NCA နဲ့ဘောက်ဆက်တာအလန်းအများကြီးဝေးတာပေါ့နော် NCA တန်းကဒီကျွန်တော် NCA တို့ချိုးပေါင်းတာကျွန်တော်ညောင်ဆိုလို့ရှိရင်ကျွန်တော်တက်မှာတည်ကြည့်မှမဟုတ်ဘူးကျွန်တော်တက်မှာတောင်းတက်မှာနှစ်တက်မှာဒီကျွန်တော်တို့အဲခင်ယူတက်ကြတဲ့နေမြေမှာအဲစီကန်းသွားလို့ကျွန်တော်တက်ပွဲတွေဆက်ဖြစ်နေတာဒီကျွန်တော်တို့လက်မထိုးတာလဲတက်မှာငတက်မှာတည်ကြည့်ကန်းထိုးတာလဲမဟုတ်ဘူးကျွန်တော်ခင်ယူတစ်ခုလုံးအနေနဲ့ထိုးတဲ့အခါကျတော့ကျွန်တော်တို့ရဆောင်ဆိုလို့ရှိရင်ကျွန်တော်တို့စစ်တက်ခြင်းလို့မဟုတ်ပါဘူးတစ်ဖက်အနေနဲ့ကျွန်တော်တို့ညာရန်ရှာပြီးကျွန်တော်ကိုကျွန်တော်ပြန်ခုခံတာပဲကျွန်တော်အစီတက်သွားလို့အစီတက်ပွဲတွေဖြစ်နေကျွန်တော်ဒီကန်းရဆင်းလို့တာဒီလောင်းဒီကန်းတကယ်မကြီးဆင်းရတာပြောရရင်တတိလုံးပြောရကျွန်တော်တို့ခရရင်ဒီ PNU ကမှတိုက်ပွဲတွေဟာလက်မရေးထိုးပြီးတဲ့နောက်ပိုင်းမှာဒါလိုက်ဖြစ်နေတာပဲအဲ့ဒါကျွန်တော် NC တန်းသွားလို့ကျွန်တော်တို့ဘယ်လိုကြောက်ရမလဲအဲ့ဒါကျွန်တော်တို့ယုံလို့မရတာ
မြန်မာစစ်ကောင်စီဟာအာဏာသိမ်းလိုက်ပြီးကတည်းက NCA နဲ့သွားဖို့ဆိုတာဟာမဖြစ်နိုင်တော့ကြောင်း KNU တက်မှာဟာငါကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကလည်းအခုလိုထပ်ပြောပြပါတယ
်သူတို့က NC လမ်းကြောင်းတဲသွားမယ်ဆိုလို့ရှိရင်အနာသိစရာမလိုဘူးအနာကဒီဒီသူကနေပြီးတော့ရေးတော့ထားတဲ့ဒီအစိုးရလက်ချက်မှလည်းရှိရမယ်အဲ့ဒီလိုမှပဲကျွန်တော်တို့ AC အတိုက်ကျွန်တော်တို့နိုင်ငံရေးရှုရင်းလို့ရမှာဖြစ်တဲ့အတွက်တော့သူကနေပြီးတော့အနာသိထားတဲ့ပုံမှာ AC တက်သွားပြီးတော့နိုင်ငံရေးရှုရင်းလို့မရတဲ့ပုံမှာဒီ AC ကိုချုပ်ပေါက်တာသူတို့ပဲသိနေတာပေါ့
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရကိုဖယ်ရှားပြီးတက်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စစ်ကောင်စီရဲ့လုပ်ရက်နဲ့ပတ်သက်လို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြေရှင်းတဲ့လုပ်ရက်အဖြစ် NCA အပြစ်ရိုက်စာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကန့်ကွက်ခဲ့တာတွေလည်းရှိပါတယ်။ KNU ဥက္ကဋ္ဌရဲ့ထုတ်ပြန်ချက်မှာ2021ခုနှစ်မြန်မာနိုင်ငံနိုင်ငံရေးအပြောင်းလဲအချိန်အခါအခြေအနေတစ်ခုမှာနိုင်ငံရေးပြဿနာကိုလက်နက်ကိုင်နီးလန်းဖြင့်ဖြစ်ရှင်းဖို့ကြိုးပမ်းလာတာကိုဝန်내ဖွယ်ရာတင့်မြင်ရတာကြောင့်တွေးဆဆွေးနွေးခြင်းဖြစ်တာအဖြေရှာဖို့သူကတိုက်တွန်းထားပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးနောက်ပိုင်းမှာလည်းထိတွေ့ပြစ်ခတ်မှုတွေရှိခဲ့တယ်လို့စုချုပ်ရေးကောင်စီအုပ်ချုပ်တဲ့ရက်တရာအတွင်းမှာလဲ KNU တပ်မဟာအသီးသီးနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်ရှင်